ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးပြင်ပအစီရင်ခံစာနဲ့သတင်းတွေမှာမီးလောင်ပျက်စီးမှုဖော်ပြတဲ့အခြေအနေတွေဟာလက်တွေ့မြေပြင်အခြေအနေနဲ့ကွာခြားတာတွေရှိနေကြောင်းအစိုးရကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်လောလောဆယ်မှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်မှုမှာပါဝင်သူတွေအလုံးကိုဖမ်းဆီးဖို့နဲ့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမီရှင်းလင်းတာတွေကိုဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းထည့်သွင်းပြောကြားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီး HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့ Bangkok Post သတင်းစာပါဖော်ပြချက်တွေဟာပကတိအခြေအနေတွေနဲ့ကွဲလဲတာတွေရှိနေတယ်လို့ဒီကနေ့ညနေပိုင်းမှာနေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုကွဲလဲမှုရှိနေကြောင်းကိုသတင်းထုတ်ပြန်ရေးကော်မတီအတွင်းရင်းမှူးဦးစော်ထေကအခုလိုရှင်းလင်းပြောဆိုပါတယ
် HRW ရဲ့ဟို report ပေါ့နော်ထုတ်ပြန်ချက်နဲ့အမှန်တကယ်ပျက်စီးမှုကိုနှိုင်းယှဉ်ကြည့်တဲ့အခါမှာအဲကျွန်တော်တို့ဒီတိုင်းတွေ့ရတယ်ဝဘိတ်မှာသူတို့ကအင်ဂျီ100လို့ပြောပါတယ်တကယ်လက်တွေ့မြေပြင်အခြေအနေကကျွန်တော် 105 လို့ဖြစ်ပါတယ်ဒါကျွန်တော်တို့ဘက်ကတကယ်မြေပြင်မှာပို့ပါတယ်ငါးလုံးပို့လောင်တယ်လို့တွေ့ရပါတယ်နောက်ကြေရုံးပင်မှာ145လုံးသူတို့ကလောင်တယ်ပြောပါတယ်ကျွန်တော်တို့လက်တွေ့မြေပြင်မှာအတက်မလို့ရရင်နဲ့တွားပြီးတော့ကွင်းစက်တဲ့အခါမှာ30လုံးပဲလောင်တာတွေ့ရပါတယ်အဲ့တော့ဘယ်လောက်ပွားလဲဆိုတော့215လုံးလောက်ပွားနေပါနောက်ကြောင်ပိုက်ကလည်း85လုံးဒါပေမဲ့မြေပြင်မှာ20ဆိုတော့အားလုံးပေါင်း65လုံးပွားပါတယ်ဒါကြီးစားမှာဆိုရင်သူကအင်ဂျီကကျွန်တော်တို့က300လောက်ရှိတယ်ပြောပါတယ်ဒါပေမဲ့ဒီပျက်စီးသွားတာကကျွန်တော်တို့ကတရော်လုံးပျက်စီးတာမဟုတ်ဘူး30ပဲပျက်စီးရဲဆိုတာတွေ့ရပါတယ
်ဘန်ကောက်ပို့သတင်းစာပါကွဲလွဲချက်တွေကိုလည်းအခုလိုပြောဆိုပါတယ
်ဒါကြီးစားကိုကျွန်တော်ဘန်ကောက်ပို့ကဘယ်လိုပြောလဲဆိုတော့အိမ်လုံးကြီးကျွန်တော်900ပျက်စီးရဲ့လို့ပြောပါတယ်။အိမ်လုံးကြီးပျက်စီးရဲ့ဆိုတော့သူတို့ပြောထားတဲ့ဓာကြီးစားကြီးရွာရဲ့မူလရှိတဲ့အိမ်ကြီးကဘလောက်ရှိတယ်ဆိုတော့ရှင်းရင်းဆွဲအိမ်ကလက်တွေ့မြေပြင်မှာ330ပဲရှိပါတယ်။အဲ330လို့မှမြေပြင်မှာကျွန်တော်တို့က30လုံးပဲတောင်းလာဖြစ်ပါတယ်။အဲ့တော့သူတို့ရဲ့ဆွဆွဲချက်နဲ့ကျွန်တော်တို့ကနိုင်ရှင်ကြည့်ပေါ့နော်။မြေပြင်မှာရှိတယ်လဲဆို300လောက်ပေါ်တယ်။နောက်ဟိုသူတို့ရဲ့ဆွဆွဲချက်900နဲ့နိုင်ရှင်ကျွန်တော်600လောက်တကယ်ဟိုအချိန်ဒီမှန်နဲ့ကင်းကွာနေတာတွေ့ရပါတယ်။
ဒီကနေ့ထုတ်ပြန်လိုက်တဲ့သတင်းချက်လက်တွေကဒီလ15ရက်နေ့ကဝေဟင်ကရဟတ်ရည်နဲ့ဓာတ်ပုံရိုက်ကူးပြီးမြေပြင်ကစစ်ဆေးရရှိတဲ့အချက်တွေကိုတင်ပြတာဖြစ်ကြောင်းဦးစော်ထေးကပြောဆိုသလိုသတင်းစာရှင်းလင်းပွဲမှာရုပ်ပုံနဲ့တကွတင်ပြခဲ့ပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့မောင်းတော်ဒေသအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်သူတွေကိုရှင်းလင်းရမှာလူခွေရေးချိုးဖောက်မှုဆိုင်ရာသတင်းတွေရရှိနေကြောင်းထုတ်ပြန်ထားပါတယ်မြန်မာအစိုးရဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခြေအနေကိုဥပဒေနဲ့အညီအတိထားကင်တွယ်နေတယ်လို့လူခွေရေးချိုးဖောက်တာတွေမရှိအောင်လဲဆောင်ရွက်နေကြောင်းတုံ့ပြန်ထားပါတယ်လက်ရှိတလားကျော်ကြာမြင့်လာတဲ့မောင်းတော်ဒေတာအတွင်နေမြေရှင်းလင်းမှုတွေကတော့အချက်နှစ်ချက်အပေါ်အဓိကမူတည်နေကြောင်းလည်းဥဇော်ထေးကဆက်ပြောပါတယ
်ဒီမောင်းတော်ဒေတာမှာဆောင်ရွက်နေတဲ့တပ်မတော်နဲ့ဟိုငကြားဆောင်ကြီးမြန်မာနိုင်ငံရဲ့တပ်ဖွဲ့အဓိကရည်မှန်းချက်ကတာဝန်ကြီးနဲ့ရှိပါတယ်နံပါတ်1ကဘာလဲဆိုတော့အခုအကြမ်းဖက်တိုက်ခိုက်မှုဆောင်ရွက်သွားတယ်အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်တဲ့ဒီအကြမ်းဖက်မှာပါဝင်တဲ့လူတွေပုံပေါ်လေအားလုံးကိုရှာဖွေစုံစမ်းဖော်ထုတ်ပြီးတော့တရားဥပဒေနဲ့ရေးယူဖို့ဒါနံပါတ်1ကြီးမားချက်တာဝန်ဖြစ်ပါတယ်။နံပါတ်2ကြီးမားချက်တာဝန်ကတော့ကျွန်တော်တို့ဒီအကြမ်းဖက်တိုက်ခိုက်ပြီးတော့ပါသွားတဲ့နေကြဆောင်ရဲတပ်ဖွဲ့ကလက်နက်တွေပေါ့နော်။လက်နက်တွေကျွန်တော်တို့ရအောင်ပြန်ယူဖို့ဖြစ်ပါတယ
်။လောလောဆယ်မှာတော့အော်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်သူတွေသိမ်းယူသွားတဲ့လက်နက် 39 လက်ကျန်ရှိနေကြောင်းလည်းပြောဆိုပါတယ်။သတင်းထုတ်ပြန်ရေးကော်မတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးကလည်းလက်ရှိရခိုင်ပြည်နယ်အရေးမှာတက်မတော်အနေနဲ့အစိုးရရဲ့ညွှန်ကြားချက်နိုင်ငံတကာစည်းမျဉ်းတွေနဲ့အညီဆောင်ရွက်နေကြောင်းအခုလိုပြောဆိုပါတဲ့
တက်မတော်ခန့်ခန္ဓာအနေနဲ့ပေါ့ဒါကျွန်တော်တို့နိုင်ငံတော်အစိုးရညွှန်ကြားတဲ့နဲ့အညီကျွန်တော်တို့တက်နိုင်ဆုံးနိုင်ငံတကာစည်းမျဉ်းစည်းကမ်းအနေနဲ့အညီကျွန်တော်တို့ဒါဆောင်ရွက်နေရှိကြောင်းတင်ပြလိုပါ
လောလောဆယ်မှာတော့ပြိပခဖြစ်ပွားရာဘူတိရောင်မောင်းတော်ဒေတာကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ထားပြီးသတင်းမီဒီယာတွေတွားဖို့အတွက်အကန့်အသတ်တွေရှိနေပါတယ်။သတင်းထုတ်ပြန်ရေးကော်မတီကတော့နောက်ပိုင်းမှာသတင်းမီဒီယာတွေတွားရောက်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ်။အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူခွေရေးချိုးဖောက်မှုတွေရှိနေကြောင်းဆွဆွဲမှုတွေပေါ်ထွက်လာတာကြောင့်လွတ်လပ်ပြီးတမတ်တမတ်ရှိတဲ့စုံစမ်းမှုတွေကိုဆောင်ရွက်ဖို့အတွက်တောင်းဆိုထားပါတယ်လောလောဆယ်မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်လေးလာစစ်ဆေးနေတယ်လို့လက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်ရကြောင်းလည်းအမေရိကန်အစိုးရကသတင်းထုတ်ပြန်ထားပါတယ်